အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတတာဝန်ယူပြီးပထမဆုံးအကြိမ်ဖြစ်တရုတ်သမ္မတရှီချင်းပင်နဲ့တူချင်းဆွေးနွေးရမှာလူခွင့်ရေးစီးပွားရေးပြိုင်ဆိုင်မှုတွေနဲ့ထိုင်ဝမ်ကျွန်းအရေးပါဝင်ကိစ္စတော်တော်များကိုအမြင်ကျေကျေပွင့်ပွင့်လင်းလင်းဆွေးနွေးခွင့်ရတဲ့အတွက်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်တဲ့အကြောင်းအင်ဗီရိုကပြောလိုက်ပါတယ်။အမေရိကန်ရဲ့အကျိုးစီးပွားတွေစံတန်မှုတွေနဲ့27ရာစုခေတ်မှာပွင့်လင်းလွတ်လပ်ပြီးမြတ်တာတဲ့နိုင်ငံတကာစနစ်တရအတွက်စီမံစည်းကမ်းတွေပေါ်ပေါက်ရေးမဟာမိတ်တွေမိတ်ဖက်တွေနဲ့အတူဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကအလေးထားပြောကြားခဲ့တယ်လို့လည်း၃နာရီကြာကြာအွန်လိုင်းထက်သီးဆွေးနွေးပွဲပြီးအင်္ဂါနေ့စောပိုင်းအင်ဗီရိုထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားတာပါ။အမေရိကန်ပြည်သူ့မှာအကြီးအကျယ်ရင်းနှီးမြှုပ်နှံမှုဦးစားပေးဆောင်ရွက်နေတဲ့အချိန်ထဲမှာပဲပြည်ပမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းမဟာမိတ်တွေမိတ်ဖက်တွေနဲ့လက်တွဲရင်ဆိုင်မှုအလေးထားပြောခဲ့တယ်လို့လည်းအင်ဗီရိုကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းထိုင်ဝမ်ကျွန်းကာဝေးရေးအတွက်အရင်ကလောက်ပြင်းပြင်းထန်ထန်ပြောတာမျိုးတော့မတွေ့ရပါဘူး။တရုတ်နိုင်ငံတပြည်တော်စနစ်ကိုအမေရိကန်ကအားပေးပြီးထိုင်ဝမ်ကျွန်းလွတ်လပ်ရေးကိုဆန့်ကျင်ကြောင်းတစ်ချိန်တည်းမှာပဲလက်ရှိအခြေအနေကိုပြောင်းလဲဖို့ဒေသတွင်းမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေကိုထိခိုက်စေမဲ့တစ်ဖက်သက်အတင်းအကျပ်ဆောင်ရွက်မှုမျိုးတွေကိုအပြင်းထန်ဆန့်ကျင်ကြောင်းအင်ဗီရိုထုတ်ပြန်ချက်မှာဖော်ပြထားတာပါ။ခေါင်းဆောင်နှုတ်ဆွေးနွေးမှုဟာကြိုတင်ခန့်မှန်းထားတာတဲ့အချိန်ပိုကြာခဲ့ပြီး၃နာရီခွဲကြာနှစ်ချိန်ခွဲဆွေးနွေးခဲ့တဲ့အကြောင်းလဲအမေရိကန်အစိုးရအစိုးရရှိသူကပြောဆိုထားပါတယ်။